အခါကျတော့ကျန်းပယ်ဖွဲ့ထိတ်တန်းခေါင်းဆောင်တူရဲ့ဆက်သွယ်မှုကိုအခြေခံပြီးအမေရိကန်တပ်တမန်လုပ်ငန်းတွေကိုပိတ်ထားဖို့ဆုံးဖြတ်ခဲ့ရတာဖြစ်တဲ့ကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာရှိတဲ့အခါကျတော့ခေါင်းဆောင်အီမန်အဲဇဝါဟီရီကတနင်္ဂနွေနေ့လောက်အစောဆုံးထားပြီးတိုက်ခတ်မှုတွေလုပ်ဖို့ယမန်နိုင်ငံကစစ်သွေးကြွအဖွဲ့ကိုညွှန်ကြားခဲ့တဲ့အီလက်ထရောနစ်သတင်းချက်လက်ကိုအမေရိကန်ထောက်လှမ်းရေးကကြားပြတ်ရရှိခဲ့တာလို့လည်းသတင်းစာကရေးသားခဲ့တာပါ။အမေရိကန်ပြည်တော်စုကတော့အရှေ့လက်ပိုင်းဒေသနဲ့အာဖရိကဒေသတွေကတန်ယုံနဲ့ကောင်စစ်ဝင်ယုံ19ခုကိုလုံခြုံရေးအတွက်တပတ်လုံးဆက်ပိတ်ထားမှဖြစ်တဲ့အကြောင်းတင်းနေလာနေကပဲကြေညာပါတယ်။တန်တမန်လုပ်ငန်းတွေတင်းနေဦးနေနေကပိတ်ထားခဲ့ပြီးတဲ့နောက်ပြန်ဖွင့်ခဲ့တဲ့အထက်မှာတော့ AGRs ဘက်ကတက္ကနဲ့ကပူးမျိုးတွေကတန်ယုံတွေပါဝင်ပါတယ်။ဒါပေမဲ့လည်းအမန်ကိုင်ရိုဆန္ဒနဲ့ထရီပိုလီမျိုးတွေပါဝင်တခြားတန်တမန်လုပ်ငန်း19ခုကိုတော့ပိတ်ထားစေပါ။အမေရိကန်ဆိုရတာဝန်ရှိသူတွေကတော့အကြမ်းဖက်မှုအန္တရာယ်နဲ့ပတ်သက်လို့တိတိကျကျပြောဆိုတာမျိုးတော့မရှိပါဘူး။နယူးယောက်တိုင်းသတင်းစာကလည်းအကြမ်းဖက်သမားတွေရဲ့ဆက်သွယ်မှုမှာဘယ်အချိန်ဘယ်နေရာကိုတက်ခိုက်မယ်ဆိုတာမျိုးအတိအကျပြောမထားဘူးလို့ဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံရေးဝန်ကြီးဌာနကတော့ကြိုတင်တည်ထားတဲ့အနေနဲ့တန်ယုံ19ခုကိုဆက်ပိတ်ထားတာဖြစ်တဲ့အကြောင်းနဲ့လုံခြုံရေးအခြေအနေကိုဆက်လက်ဆန်းစစ်သွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။